ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်ကိုအစ္စလာမ်ကျမ်းစာသင်ကြောင်းတစ်ကျောင်းကကျောင်းသားတစ်ယောက်ကတနင်္ဂနွေနေ့မှာဖနှန်းနဲ့ပစ်ပေါက်ခဲ့ပါတယ်။ဒီဖြစ်ဟာမွတ်စလင်ဘာသာရေးတန်းပြီတပီမှာကြီးကျယ်တဲ့ဇင်းပြစော်ကားမှုဖြစ်ပါတယ်။နဝတ်ရှရစ်ဟာအဂရိလိုက်စားမှုစွပ်စွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်ကယာရုကနေဆင်းပေးခဲ့ရသူဖြစ်ပါတယ်။လာဟောမှာရှိတဲ့ကျမ်းစာသင်ကြောင်းကအခမ်းအနားတစ်ခုမှာအမှားစကားပြောနေစဉ်ဖနှန်းနဲ့ပစ်ပေါက်ခဲ့ရမှာဖနှန်းကပခုံးကိုထိမှန်သွားပြီးတော့နဝတ်ရှရစ်ဟာအံ့အားသင့်တုန်လှုပ်သွားပုံရတယ်လို့ဆိုပါတယ်။နဝတ်နဲ့နီးဆက်သူတူဖြစ်တဲ့အာနာယပါတီပါတီဝင်နိုင်ငံသားရေးဝင်ကြီးကာဝါဂျာမူဟာမက်အာစစ်ကိုလည်းနိုင်ငံရဲ့အရှေ့ပိုင်းပါတီစုဝေးပွဲတစ်ခုမှာစကားပြောကြားနေစဉ်မှင်နဲ့ပတ်သက်ဖြစ်ရဖြစ်ပွားခဲ့ပြီးနောက်တည့်မှာအခုလိုထပ်ဖြစ်တာပါ